အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးပြောဆိုမှုတွေနဲ့ပတ်သက်လို့အပြည့်သဘောဆောင်ကြိုဆိုကြတဲ့သူတွေရှိသလိုအဝေးကစီဝပွဲကနေမြန်မာစစ်ကောင်စီအပေါ်တိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဆောင်ရမယ့်အစီအစဉ်သစ်တွေထွက်ပေါ်မလာတဲ့အပေါ်အမလို့အမရဖြစ်သူတွေလည်းရှိပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပေါ်တုံ့ပြန်ပြောဆိုမှုတွေကိုစူးစီးတင်ပြပေးသွားပါမယ်ခင်ဗျာ။ဝါရှင်တန်ဒီစီမြို့မှာမေလ12ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ပြီးနိုင်ငံအကျဉ်းသားတွေလွတ်ပေးဖို့အချက်28ချက်ပါပူးတွဲကြေညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့ပါတယ်။ဒါ့အပြင်လက်ရှိကြုံနေရတဲ့မြန်မာနိုင်ငံရဲ့အကြတဲ့အခြေအနေတွေပေါ်မှာလည်းအလွန်အမင်းစိုးရင်ကြောင်းနဲ့ဒီအကြတဲ့ကိုငြိမ်းချမ်းစွာအပြေထုတ်နိုင်ဖို့အာဆီယံအထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုအပေါ်မှာထောက်ခံအားပေးတယ်လို့လည်းအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီပူးတွဲထုတ်ပြန်ချက်ပါအပိုက်26မှာဖော်ပြထားတဲ့မြန်မာအရေးကိစ္စဟာအာဆီယံပြည်ညင်ကိုချိုးဖောက်ရရောက်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ဆောင်ရွက်မှုအပေါ်ကြေညာအားရမှုရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာထုတ်တမ်းမှကြီးဥပိုလာတင်က VOA ကိုပြောပါတယ
်။ဒီညီလာခံမှာထွက်ပေါ်လာချက်တွေမှာတော့နှစ်ပိုင်းသုံးသပ်လို့ကြည့်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့ကျွန်တော်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်ထောက်ခံခဲ့တဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီကျွန်တော်မြန်မာပြည်သူတွေရဲ့ຫນွေဦးတော်လှန်ရေးတစ်ခုလုံးကိုတော်၎င်းကျွန်တော်ဒီစစ်ကောင်စီဆန့်ကျင်ရေးအားစုအားလုံးရဲ့ဆောင်ရွက်ချက်တွေကိုတိမတ်ပြုတဲ့အနေနဲ့ဒါဆက်ပြီးတော့တည်ငြိမ်ငြိမ်ခိုင်ခိုင်မာမာရှိတယ်ဆိုတော့သက်သေပြတယ်ပွဲဖြစ်တယ်လို့ကျွန်တော်သုံးသပ်ရမှာဖြစ်ပါတယ်
အာဆီယံအဖွဲ့အနေနဲ့ကတော့ဖွဲ့စည်းပုံအရအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အရေးကိစ္စတွေကိုပြတ်ပြတ်သားသားဝေဖန်ပြောဆိုတာမျိုးဖြစ်လာဖို့ခဲယဉ်တယ်လို့လည်းဥပိုလ်လာတင်ကသုံးသပ်ပါတယ
်။အာဆီယံချာတာရဒီပင်နဲ့ consensus ဖြစ်မှသာလျှင်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုချက်မှတ်နိုင်မယ်။ဒါမို့လက်ရှိချက်မှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြင်ဆင်နိုင်မယ်ဆိုတဲ့အခါကျတော့အာဆီယံအသင်းများဘက်ကတော့ကျွန်တော်တို့အများကြီးအရင်နှုန်းတည်းကမမျော်လင့်ခဲ့တယ်လို့ညွန်လင့်ထားတာလည်းမရှိပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့သူ့ရဲ့ဖွဲ့စည်းပုံဆိုင်ရာအားနည်းချက်တွေကိုမပြင်ဆင်သေးသမျှကာလပတ်လုံးနောက်ကျွန်တော်တို့လက်ရှိတဘောရာကွဲပြားပြီးတော့ရက်တည်နေပေမဲ့လို့အသင်းအဖွဲ့အနေနဲ့ဆက်ပြီးတော့ရက်တည်ကျင်ကြတဲ့တဘောရာတွေကြောင့်အာဆီယံနေနဲ့တော့ဘယ်တော့မှပြတ်သားတဲ့တိကျပြီးတော့လက်တွေ့ထိရောက်နိုင်တဲ့ဆုံးဖြတ်ချက်မျိုးကိုချမှတ်ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
Phil Robertson ဟာ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွန်ကြားရေးမှူးတူဖြစ်ပါတယ်။သူကဒီထိပ်သီးဆွေးနွေးပွဲကနေမြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာစေမယ့်ဆုံးဖြတ်ချက်မျိုးမချနိုင်ခဲ့ဘူးလို့ပြောပါတယ
်။ I think the US ASEAN summit did very little to move the ball forward.
ထိပ်သီးဆွေးနွေးကနေမြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပါဘူး။ ASEAN အခြေခံမူပေါင်း၅ချက်ကလည်းအခုအချိန်ထိဆက်ရှိနေပါသေးတယ်။ဓာတ်တွေကိုတကယ်အကောင့်တဲဖော်မယ်မဖော်ဘူးဆိုတာလည်းမသိရသေးပါဘူးမြန်မာစစ်တပ်ဘက်ကလည်းဓာတ်ကိုအကောင့်တဲဖော်ဖို့စိတ်ဝင်စားပါဘူးအာဆီယံအနေနဲ့ဒီမူပေါင်း၅ချက်ကိုဆက်ပြီးလှုပ်ဆောင်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍဆက်ပြီးရှိနေဖို့အတွက်ဒီထိပ်သီးအစည်းအဝေးမှာအမေရိကန်ကအာဆီယံကိုထပ်မံထောက်ခံပေးလိုက်ပါတယ်ဒါပေမဲ့ခက်တာကဓာတ်တွေလှုပ်ဆောင်လာဖို့အတွက်ပြည်အားပေးလှုပ်ဆောင်တဲ့အချက်တော့မတွေ့ရပါဘူး
အထူးသဖြင့်တော့အာဆီယံနဲ့စစ်ကောင်စီအကြီးအကဲအကြားသဘောတူညီမှုရရှိထားတဲ့အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုတဲ့အချက်ကိုသူကထောက်ပြပြောဆိုပါတယ
် The reality is that the fine point consensus is going nowhere because the Myanmar military junta doesn't want it
ဒီအာဆီယံအခြေခံမူပေါင်း၅ချက်အကောင့်ထဲဖွင့်နိုင်ခြင်းမရှိတာကလည်းမြန်မာစစ်တပ်ဘက်ကလက်တွေ့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အတွက်ဖြစ်ပါတယ်မနိုင်ဟဆရာကုလသမဂ္ဂအထူးကိုယ်စားလှယ်လို့စစ်တပ်ကမကြိုက်တဲ့သူတွေကိုဒီအစည်းအဝေးမှာတက်ခွင့်မရအောင်လဲစစ်ကောင်စီဘက်ကအဖွဲ့အတွင်းထဲမှာသူတို့ရရှိထားတဲ့ဗီဒီယိုအာဏာကိုသုံးပြီးကန့်ကွက်နေတာမျိုးတွေရှိပါတယ်။ဒါကြောင့်အခုချိန်မှာအဲ့ဒီအခြေခံမူပေါင်း၅ချက်ကိုအခြေခံကြကြပြန်လဲသုံးသပ်ကြည့်ဖို့လိုနေပြီလို့ကျွန်တော်ထင်ပါတယ်။ပြီးတော့အာဆီယံထဲမှာထိတ်ကနေဥဆောင်လှုပ်ဆောင်နေတဲ့နိုင်ငံတွေကစစ်တပ်ကိုဖိအားပေးကြဖို့လိုပါတယ်။ဒီလိုမှမဟုတ်ရင်တော့အာဆီယံဟာလက်တွေ့မှာဘာမှတိုးတက်ပြောင်းလဲမှုရှိအောင်မလုပ်ဆောင်တဲ့အဖွဲ့ဖြစ်နေအရင်တုန်းကအတိုင်းပဲဆက်ရှိနေပါလိမ့်မယ်
လက်ရှိအနေအထားကနေတိုးတက်မှုရှိပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်စစ်ကောင်စီကိုအထည်နာစေမဲ့စီးပွားရေးအရဒဏ်ခတ်အရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ Phil Robertson ကအကြံပြုပါတယ
် Need to basically look at the companies that areIn their countries and what business they're doing, and I think they need.
Maninga nema yini myoun tha de company dwe a ne ne belo gana myo ma yini myoun tha ja de so da go tasay ya naingan a ti bi ma pyan tong tat da. Now, ubai company lo sit tat pai siwa ye lou ngan dwe go dan kha a ye yu da lo sit tat go siwa ye ya a thi na si mae kaisa dwe go lou saung ja bo lu ba de.
NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာထူးတာမကြီးဥပိုလတင်ကတော့အာဆီယံအဖွဲ့အတွင်းမြမအရေးကိုထောက်ခံအားပေးကြတဲ့နိုင်ငံတွေနဲ့အတက်နယ်ဆုံးလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်ဒီထိပ်ဒီဆွေးနွေးပွဲမှာမြမနိုင်ငံနဲ့ပတ်သက်လို့သူတို့တက်နိုင်သမျှအစည်းအဝေးဆွေးနွေးပွဲဒီမှာထည့်သွင်းဆွေးနွေးတာဒီကြံနဲ့ဆောင်ရွက်ပေးမှုတွေအားလုံးကိုကျွန်တော်တို့ကအားရချင်တဲ့မှုရှိပါတယ်ဆက်ပြီးတော့လည်းပဲကျွန်တော်နီးနီးကပ်ကပ်နဲ့ဒီ9 times ဆောင်ရွက်သွားကြဖို့ရှိပါတယ
်။တုံးရကြကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ဘဲမြန်မာနိုင်ငံကိုစားပြုနေရာမှာခုံလွတ်ကိုသာချထားခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာလည်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရကဖိတ်ကြားပြီးဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမာအပါအဝင်အစိုးရရာရှိတွေလွတ်တော်ကောင်းဆောင်နေနဲ့တွေ့ဆုံခွင့်ပေးခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့အမေရိကန်အစိုးရရဲ့အခုလိုရပ်တည်လှုပ်ဆောင်ချက်တွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကလည်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဝါရှင်တန် DC မြို့မှာမေလ14ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာအရေးဖြည့်ရှင်းဆောင်ရွက်ရာမှာ NUG ကိုထိတွေ့ဆောင်ရွက်ဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်ပရတ်စခွန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ